ဆာဗီးယားနိုင်ငံကကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ချာဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ပြီးကမှကိုဗစ် -19 ရောဂါဆိုင်ရာသက်သေအထောက်အထားမပြည့်စုံမှုဆိုပြီးသူ့ကိုထုတ်ပေးထားတဲ့ပြည်ဝင်ခွင့်ကိုဩစတြေးလျအာဏာပိုင်တွေကပြန်လည်ရုပ်သိမ်းလိုက်ပါတယ
် Our rules and there are no special cases. Rules are rules. It's what I said to you yesterday.That's the policy of the government.
ဥပဒေကဥပဒေပါပဲ။အထူးအခွင့်အရေးဆိုတာမရှိပါဘူး။မနေ့ကကျွန်တော်ပြောထားသလိုပါပဲ။ဒါဟာကျွန်တော်တို့အစိုးရရဲ့ policy ဖြစ်သလိုကာယောဂါဆိုင်ရာကျွန်တော်တို့အစိုးရရဲ့တင်းကျပ်တဲ့နေဆက်လုံခြုံရေးဆိုင်ရာဥပဒေပါ။ဒါကြောင့်ဩစတြေးလျဟာတစ်ကမ္ဘာလုံးမှာကိုဗစ်နဲ့ပတ်သက်လို့သေဆုံးမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်နေတာပါလို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးရခြင်းနဲ့ပတ်သက်လို့ပြောကြားသွားတာဖြစ်ပါတယ်။ဂျိုကိုဗစ်ဟာသူအရင်ကကိုးချိန်အနံ့ရခဲ့ဖို့တဲ့ Australia Open Tennis ပြိုင်ပွဲမှာဝင်ရောက်ယှဉ်ပြိုင်ဖို့ Melbourne မြို့ကိုဗိုလ်ထုနေကရောက်ရှိလာခဲ့တာဖြစ်ပါတယ်။ Victoria ပြည်နယ်အစိုးရကသတ်မှတ်ထားတဲ့တင်းကျပ်တဲ့ COVID-19 ရောဂါဆိုင်ရာစစ်ဆေးချက်တွေကင်းလွတ်ခွင့်ရှောက်ထားခဲ့ပြီးကြိုတင်ခွင့်ပြုချက်ရခဲ့ပါတယ်။ဒါပေမဲ့လည်းသူဟာ Australia နိုင်ငံကိုရောက်လာဖို့လိုအပ်တဲ့တက်တဲ့ထောက်ထားပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးပြည်ဝင်ခွင့်ကိုရုပ်သိမ်းလိုက်တဲ့အကြောင်း Australia နေကြာဆောင်ကြည်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျိုကိုဗစ်နဲ့သူ့ရဲ့အဖွဲ့ဝင်တွေဟာကျန်းမာရေးရလိုအပ်တဲ့စစ်ဆေးမှုတွေကင်းလွတ်ခွင့်လျှောက်ထားရမှာပြည်ဝင်ခွင့်ပုံစံမှာပြီးလျှောက်ထားခဲ့ကြတဲ့အကြောင်းဩစတြေးလျသတင်းဌာနတွေမှာဖော်ပြကြပါတယ်ခင်ဗျာ။